ဟေတီမှာစနေနေ့ကပြင်းအား 9.2 ရှိတဲ့ငနေလှုပ်ခဲ့တဲ့အတွက်အနည်းဆုံး229ယောက်သေဆုံးပြီးရာနဲ့ချီပျောက်ဆုံးဒဏ်ရာရခဲ့ကြပါတယ်။ပျက်စီးမှုတွေနဲ့အတူဆေးရုံတွေမှာလည်းလူနာတွေပြည့်စံနေတာဖြစ်ပြီးဒီလိုငြင်းတန်းခံရတဲ့နေရာတွေကိုကူညီကယ်ဆယ်ရေးတွေအများဆစ်လွတ်ပေးနေတယ်လို့ဟေတီဝန်ကြီးချုပ်အေရီယယ်ဟန်ရီကပြောပါတယ်။ငနေဟာမြို့တော် Port of Prince အနောက်ဖက်88မိုင်လောက်မှာဗဟိုပြုလှုပ်ထွက်ခဲ့တာလို့ American ဘူမိတိုင်းတိုင်ဌာနကပြောပါတယ်။အခုချိန်ထိတည်ဆောင်းအသူ229ယောက်ရှိနေပြီဖြစ်ပြီးကယ်ဆယ်ရှာဖွေရေးအဖွဲ့ကငရင်တန်းခံရတဲ့နေရာတွေကိုဆစ်လွတ်ထားတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။အပျက်စီးပုံနဲ့မှာအသက်မတည်ချင်တဲ့သူတွေကိုကယ်ဆယ်ရေးလှုပ်သားတွေနဲ့ဒေသခံတွေရှာဖွေကယ်ထုတ်နေရတယ်လို့ဒဏ်ရာသူတွေကိုလည်းဆေးရုံတွေကိုပို့ပေးနေတာပါ။ခေတီဝင်းကြီးချုပ်ဟန်နီကနိုင်ငံကိုအရေးပေါ်အခြေအနေတစ်လကြီးညာလိုက်ပါတယ်။ပျက်စီးမှုအတိုင်းအတာကိုမသိရခင်မှာနိုင်ငံတကာအကူအညီကိုတောင်းခံအောင်မဟုတ်ဘူးလို့လည်းပြောပါတယ်။အချို့မျိုးတွေဟာလုံးဝနေပါပျက်စီးသွားကြောင်းနဲ့ LSKS ကံယူရန်မျိုးကလေးအတွက်ငင်းတန်တုံ့ပြန်ဆောင်ရွက်အကူအညီကိုအစိုးရလုပ်နေတယ်လို့ပြောပါတယ်။ဒီမျိုးမှာပျက်စီးပုံတွေကြအသက်မကြီးမသေးချမ်းရဲ့သူတွေကိုရှာဖို့အရေးကြီးတယ်လို့ဟေတီနိုင်ငံသားအားလုံးညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဟေတီဟာဟာရီကိန်းမုန်တိုင်းတန်တဲ့ငင်းတန်ကိုမကြာခဏခံရတဲ့နိုင်ငံဖြစ်ပြီး2010တုန်းကပြင်းထန်9.1ငင်းတန်ကြောင့်ဟေတီမျိုးတော်အတော်ပျက်စီးရတယ်လို့လူပေါင်း3,000,000လောက်အသက်သေဆုံးခဲ့ရပါတယ်။